ပြည်အောင်စုလွှတ်တော်ရဲ့နောက်ဆုံးကြိမ်ပုံမှန်စည်းဝေးကိုဒီကနေ့ရနားလိုက်ပြီဖြစ်ပါတယ်။နိုဝင်ဘာမှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမတိုင်ခင်မှာအခုလိုရနားလိုက်တာပါ။နောက်ဆုံးနေ့ဖြစ်ကျင်းပတဲ့ဒီကနေ့ပြည်အောင်စုလွှတ်တော်စည်းဝေးမှာတော့နိုင်ငံတော်သမ္မတကနေသဘောထားမှတ်ချက်နဲ့ပြန်လည်ပေးပို့လာတဲ့တလင်တမရစနစ်ကျင့်သုံးချက်ဆိုင်ရာဥပဒေကြမ်းကိုဆွေးနွေးပြီးတဲ့နောက်အတည်ပြုခဲ့ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီဥပဒေကြမ်းမှာမူလကပါဝင်ဖော်ပြထားတဲ့တရားဝင်အိမ်တော်ရှိရနဲ့နောက်အိမ်တော်တရားဝင်ပြုပါကဥပဒေအရရေးယူနိုင်တယ်ဆိုတဲ့အချက်အပြင်တရားဝင်လက်ထပ်ထားခြင်းမရှိဘဲလင်မယားဖြစ်နေထိုင်ခြင်းကိုပါဥပဒေကြောင်းအရရေးယူဖို့ထပ်မံပြေးထားတဲ့အပေါ်မဲခွဲဆုံးဖြတ်ခဲ့တာမှာထပ်ပြေးတဲ့ဘက်ကမဲအသားကြောင့်ဒီဥပဒေအတည်ဖြစ်တာပါအတည်ပြုလိုက်တဲ့ဒီဥပဒေမှာပုံမှန်20ပါဝင်ပြီးမြန်မာနိုင်ငံတွင်နေထိုင်သူနိုင်ငံသားအင်နိုင်ငံသားပြုနိုင်ငံသားတွေအပြင်မြန်မာနိုင်ငံမှာနေထိုင်စဉ်နိုင်ငံသားနဲ့လက်ထပ်တဲ့နိုင်ငံသားတွေအပေါ်မှာပါအကျုံးဝင်တက်ရောက်ဖို့ဖော်ပြထားပါတယ်မကြခင်လတွေမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေအနေနဲ့ကြိုတင်ပြင်ဆင်နိုင်ဖို့နဲ့ရေဘေးတင်ပြည်သူတွေအတွက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အနီးကပ်ကြီးကြပ်အကူအညီပေးနိုင်ဖို့ဒီပြည်ထိုင်ပြိုးပါတီအမတ်တွေရဲ့အဆိုတင်သွင်းမှုအပြည့်မဲခွဲဆုံးဖြတ်တာအမျိုးသားလွှတ်တော်ကိုလွန်ခဲ့တဲ့အပတ်အတွင်းမှာရန်နာခဲ့သလိုပြည်သူလွှတ်တော်စည်းဝေးကိုတော့မနေ့ကရန်နာခဲ့ပါတယ်ခင်ဗျာ